ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂတွေဘူချုပ်တဲ့အန်တိုနီယိုဂူတဲရက်စ်ကိုရိုင်းဒီလာနဲ့အမဲ့ရက်တွေမှာကင်တွယ်သွားဖို့ရှိတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။ဘူဒီတော်မျိုးနဲ့မှာရိုဟင်ဂျာမွတ်စလင်တွေအနေနဲ့အစားအသောက်ဝယ်ဖို့တော့မှအခက်အခဲတွေရှိနေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတဲ့သတင်းတောက်တယောက်ရဲ့အမေးကိုဒီအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရသူဖာရန်ဟတ်ကသတင်းစာရှင်းလင်းပွဲမှာခုလိုဖြေကြားခဲ့တာပါ
We have our concerns about the situation, particularly the situation in Rakhine State, and are raising them up with our.
ဒီခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့လည်းစိုးရိမ်ပါတယ်။ဒီစိုးရိမ်မှုကိုကျွန်တော်တို့နဲ့ဆက်သွယ်နေတဲ့အောက်ခြေပိုင်းကသူတွေကိုလည်းပြောကြားထားပြီးဖြစ်ပါတယ်။အတွင်းရေးမှူးချုပ်ကိုယ်တိုင်လာမယ့်ရက်တွေအတွင်းဒီကိစ္စကိုကင်တွယ်လိမ့်မယ်လို့ယုံကြည်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နောက်မှပြောစရာထပ်ပေါ်လာရင်လည်းပြောပါမယ်လို့အတွင်းမှူးချုပ်ရဲ့ဒီဒုတိယပြောခွင့်ရသူဖာရန်ဟတ်ကJanuary လ20ရက်တောက်ချက်နေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါကုလသမဂ္ဂတွင်မှုချုပ်ဟောင်းဘန်ဂီမိုနဲ့အတူတာဝန်ပြီးဆုံးသွားတဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပါတ်နိုင်ငံမှာအတွင်မှုချုပ်တဲ့ကလူသစ်ထပ်မံခန့်အပ်နိုင်မှုလဲစူးစမ်းနေစေဖြစ်ပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မေဆီယာဟီလီကတော့စနေရက်ကြာမြန်မာနိုင်ငံခရီးစဉ်ကိုပြီးခဲ့တဲ့တောက်ချက်နေတော့ကပဲအဆုံးသတ်ခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်မှာရောဒီတိုက်ခိုက်မှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်ထဲမှာပါစစ်တပ်ရဲ့ကင်တွယ်ပုံတွေဟာကျန်းတက်နေလို့မေဆီယာဟီလီကပြောကြားပါတယ်ရခိုင်ပြည်နယ်ထဲမှာလက်နက်ကင်တိုက်ခိုက်မှုတွေရှိခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွေရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာပါရခိုင်ပြည်နယ်ကမွတ်စလင်တွေအရေးဟာနိုင်ငံတကာအရေးဖြစ်တယ်ဆိုပြီးတော့မှ OIC အစ္စလာမ်နိုင်ငံများအဖွဲ့အထူးအစည်းအဝေးပွဲကို January 19ရက်နေ့မှာခေါ်ယူကျင်းပပါမလေးရှားကနေပြီးတော့ခေါ်ယူကျင်းပပါတယ်။အင်ဒိုနီးရှားနိုင်ငံကတော့ဒီရခိုင်ပြည်နယ်ကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းနှစ်ခုလုံးအတွက်ကိုအကူအညီတွေကိုပေးရနေပါတယ်။မြန်မာနိုင်ငံကိုလက်တလောလာသွားတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကလည်းရခိုင်ဂျန်ဘေးကွန်မရှင်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံကိုအထူးသဖြင့်ဒီရခိုင်ဒေသအတွက်ကိုအကူအညီတွေပေးသွားဖို့ရှိတယ်လို့ပြောကြားခဲ့ပါတယ်။